ကဲ့သိကျမရဲ့တခုဆရာဝန်ကြီးဒေါက်တာဆိုမဲခင်ဗျာကျွန်တော်တို့ဒီကိုကိုကိုအဆုံးစီရင်ပေါ့ဆရာနော်ဖြစ်တဲ့အနေအထားကမြန်မာနိုင်ငံမှာအဖြစ်များလာလားဆရာကြီ
းဒီတန်နဲ့ပြောရင်တော့ World Population Review ဆိုရလေသူကအဲ့ WHO reference ကိုယူပြီးတော့ခန့်မှန်းထားတာပေါ့မြန်မာနိုင်ငံမှာကိုကိုကိုအဲ့လိုအဆုံးစီရင်တဲ့ဖြစ်စဉ်ကလူတစ်သိန်းမှ9ယောက်လောက်ရှိတယ်ပေါ့နော်ဒါက2018 2019မှာထွက်တဲ့ data အရပေါ့အဲ့ဒါကအရင် data တွေနဲ့ရှင်လိုက်လို့ရှိရင်တော့နည်းနည်းလေးတော့တက်လာတဲ့အနေအထားတော့ရှိပါတယ
်ဟုတ်ကဲ့ဆရာဘာကြောင့်မလို့အခုလိုမြန်မာနိုင်ငံမှာပေါ့နော်ဒီကိုကိုကိုအဆုံးစီရင်တာတွေဖြစ်နေရလဲဆရာ
ကိုကိုအဆုံးစီရင်တဲ့ဖြစ်စဉ်ကတော့ကျွန်တော်တို့တနိုင်ငံနဲ့တော့မဟုတ်ပါဘူးနော်ဒီကမ္ဘာလုံးမှာတော့တကယ်ပြဿနာကြီးတစ်ခုဖြစ်နေတာပေါ့အဲ့တော့မြန်မာနိုင်ငံအပါဝင်တခြားနိုင်ငံတွေမှာပေါ့နော်ကိုကိုအဆုံးစီရင်တဲ့ဖြစ်စဉ်တွေကအဓိကဖြစ်တာကတော့ဖြစ်စဉ်တွေအားလုံးရဲ့90ရာခိုင်နှုန်းလောက်ကတော့ဒီစိတ်ကျမ်းမာရေးပြဿနာကြီးပေါ့အခြေခံပြီးဖြစ်တာများပါတယ်ဒါပေမဲ့တကယ်တော့အချက်လက်တွေအများကြီးပေါ်မှာအခြေခံပြီးတော့ဖြစ်လာတဲ့ကိစ္စတွေဖြစ်ပါတယ်အဲ့တော့စိတ်ကျမ်းမာရေးပြဿနာကြီးတဲမှာတခါအဓိကကြီးဒီစိတ်ကြယောဂပေါ့နောက်စိတ်ဖောက်ပြန်တဲ့ယောဂတွေရဲ့အရက်နဲ့မူရည်စည်းဝါပြဿနာတွေရှိတယ်နောက်ကိုယ်ရည်ကိုယ်သွေးပိုင်းဆိုင်ရာအကဲကဲပြဿနာရှိတဲ့ကိစ္စတွေနောက်တခြားသောစိတ်ကျမ်းမာရေးပြဿနာတွေပြီးရင်နာတာရှိယောဂတွေဒီကန်ဆာယောဂမျိုးတို့ကိုဘခက်တာကိုကိုလို့မပြောင်းနိုင်တဲ့ဟာမျိုးနောက်ငါတင်မှုဝင်တာအရင်ခံစားရတဲ့ယောဂမျိုးတွေဒီလိုရှိရင်ဒီကိုကိုအဆုံးစီနေဖြစ်စီနေတဲ့ဆက်နွယ်တာကိုတွေ့ရပါတယ်နောက်ငူရေးပိုင်းဆိုင်ရာစီးပွားရေးပိုင်းဆိုင်ရာနောက်ကိုရဲ့ကိုရေးကိုယ်တာအထက်ကပြဿနာပေါ်မူတည်ပြီးတော့မှဒီကိုကိုအဆုံးစီနေတဲ့ဖြစ်စီနေပေါ်လာကြတာဖြစ်ပါတယ
်ဟုတ်ကဲ့ဆရာဒီဖြစ်ရခြင်းအကြောင်းရင်းပေါ့နော်အခုလိုမျိုးစုံရှိနေတဲ့အတွက်ဘယ်လိုမျိုးပေါ့နော်အခုလိုဒီကိုကိုအဆုံးစီနေတာနည်းသွားအောင်လုံနိုင်မဲ့နေထားမျိုးရှိလဲဆရာ
။ကြောင်းရင်းတဲ့ပုံမူကြီးပါပေါ့နော်။ဒီကျောင်းတန်းမှရေဖို့ရပေါ်ဆောင်ထားတဲ့နည်းလမ်းလေးတွေရှိပါတယ်။အဓိကကြတာကတော့ဥဆောင်မှုလုပ်ပြီးမဲ့အခန်းကဏ္ဍပေါ့နော်။ဒီကိုယ့်ကိုယ်ဆုံးရှင်တဲ့ဖြစ်စဉ်တွေပြဿနာတွေရှိနေပြီးဖြေရှင်းမှုလိုနေပြီးအဲ့ဒါမျိုးတွေကိုဒီအဓိကတာဝန်ရှိတဲ့သူတွေကသုံးဖြတ်ချက်ချမှတ်ပြီးဖို့အဲ့တော့အဲ့မှာဘယ်သူတွေပါမလဲဆိုလို့ရှိရင်ဒီ authority figures ပါမယ်။နောက်ပညာပိုင်းဆိုင်ရာကျွမ်းကျင်တဲ့သူတွေပါမယ်။နောက်ပုဂ္ဂလိကအခန်းကဏ္ဍနဲ့ဒီအများပြည်နဲ့ဆိုင်တဲ့ကဏ္ဍအဲ့ဒီမှာတာဝန်ရှိတဲ့သူရဲ့ဥပပေါင်းပါဝင်မှုကနံပါတ်1အရေးကြီးဆုံးပေါ့နော်။နောက်တစ်ခုကတော့သူတို့ရဲ့ဥဆောင်မှုပေါ်မူတည်ပြီးတော့ကျွန်တော်တို့ဒီကတ္တနာတွေဖြည့်ရှင်းဖို့နည်းလမ်းတွေပေါ်ဆောင်ဖို့လိုမယ်။နောက်ဒီတိစံနဲ့ပတ်သက်လို့အားကိုမျှော်မှန်းပြီးလုပ်မှလည်းဥမာကိုယ့်ကိုယ်ဆုံးဖြစ်တဲ့ဖြစ်စဉ်ဘယ်နှစ်နှစ်တုန်းကဘယ်လောက်ဆော့ချမလဲ။နောက်အဲ့ဒီလုပ်ခဲ့တဲ့ဟာတွေဘယ်လိုအခြေအနေရှိတယ်လဲပြန်ပြီးတော့သုံးသပ်တာမျိုးတွေလုပ်ဖို့လိုမယ်။အဲ့တော့ကိုယ့်ကိုယ်ဆုံးဖြစ်တဲ့ဖြစ်စဉ်တွေဘာကြောင့်ဖြစ်တယ်လဲ။ယောဂရည်ရောင်းဖြစ်တာဒီယောဂရည်ကျွန်တော်တို့ဘယ်လိုရှာဖွေမလဲကုသမလဲကာဝယ်ပေးမလဲဒါတွေလုပ်ဖို့လိုမယ်တို့ကကိုယ့်ကိုယ်ဆုံးရှင်တဲ့အခါမှာအသုံးပြုတဲ့နည်းလမ်းတွေရှိတာပေါ့နော်ဈေးဝါလုံညုံတောက်တာတို့ဒါတွေကိုကျွန်တော်တို့ဘယ်လိုတားဆီးမလဲနောက်ဒီမီဒီယာအသီးသီးကနေပြီးတော့တတိယအချက်လက်တွေတာဝန်တိတိတာဝန်ရှိရှိနဲ့ပေါ်ပြတတိယရေးသားထုတ်ပြန်မှုပြီးလို့ရှိရင်ကာဝယ်တားဆီးမှုနဲ့ပတ်သက်ပြီးတော့လည်းတတိယနေ့ပေါ်ပြပေးမှုပြီးရင်ဒီလူငယ်ဘဝတွေရနေသူကြီးဘဝတည်တည်ဖြစ်စဉ်အသီးသီးမှာကာလာကွယ်တားဆီးရေလို့ဖို့ဘာလို့လဲဆိုလို့ရှိရင်ကြောင်းကျမ်းမာရေးမှာကျွန်တော်စိတ်ကျမ်းမာရေးဌာနကြီးထည့်သွင်းလုပ်သွားမယ်။နောက်တစ်ခုကပြဿနာဖြေရှင်းတဲ့နည်းလမ်းတွေထည့်သွင်းပင်ကြားတာကြီးလုပ်သွားမယ်။နောက်တစ်ခုကတော့ပြောခဲ့တဲ့စိတ်ကျမ်းမာရေးပြဿနာကြီးပေါ့နော်။စောစောစီးစီးပြီးဖို့စောစောစီးစီးကုသဖို့လိုအပ်တဲ့နေရာကိုလွှဲပေးဖို့ကျမ်းမာရေးဆောင်ဆောင်မှုစနစ်ကိုပြည်ပြည်တိုင်းပေါ်ဆောင်ပေးဖို့လိုမယ်။အဲ့ကဏ္ဍပေါင်းစုံလက်တွဲပါဝင်ပြီးလုပ်ဆောင်သွားမှာပဲအချင်းပြေအောင်မြင်ပါလိမ့်မယ်
ဟုတ်ကဲ့ဆရာရေနောက်တစ်ခုကတော့ဒီလူနာတွေဘက်အပိုင်းပေါ်ဆရာနော်ဘလို့လက္ခဏာမျိုးတွေနဲ့အခုလိုဒီကိုကိုကိုအဆုံးစီရင်လေးရှိလဲဆရာအဲ့လိုလက္ခဏာတွေပေါ်လာရင်သတိထားဖို့ပါဆရာနော
်ဒီတယောက်ကြီးကိုကိုကိုအဆုံးစီရင်ဖို့တွေးပေါ်လာပြီဆိုလို့ရှိရင်ဖွင့်ပြီးပြောကြတယ်တိုင်ဝင်ကြတယ်သူတို့ရဲ့အပြောဆိုအပြုအမူစိတ်ခံစားချက်အပြောင်းလဲလေးပြလာရရှိပေါ့ဥပမာဆိုလို့ရှိရင်သူမနေချင်တော့တာတော့ကိုယ်တကူအတန်းအညီအထီးကံကိုလုပ်ခဲ့ချင်တာလို့ထုတ်ပြီးတော့ပြောတယ်။နောက်သူ့အတွက်ဒီလောကကြီးမှာနေထိုင်ရတာဘလို့မှအဆင်မပြေတော့ဘူး။ဒါမှမဟုတ်ရှင်သူဒီအားလုံးအတွက်ဝန်တော့ဝန်ဘူးလို့ဖြစ်နေပြီ။သူ့အတွက်တခြားလူမြောက်ရောနည်းလမ်းမရှိဘူး။သူ့ပြဿနာကြီးဖြစ်ရှင်မှုနည်းလမ်းမရှိဘူး။ဒါမျိုးကြီးပြောလာပြီဆိုလို့ရှင်တတိထားဖို့တော့လူမယ်။နောက်တစ်ခုကသူ့ရဲ့အပြုအမူကြီးပေါ့နော်။ဒီအရက်တို့မူရည်စီွားလို့အရင်တော့မတုံးမှုတဲ့လူတွေကတုံးလာမယ်။တုံးနေတဲ့လူတွေကပို့ပြီးတော့တုံးလာမယ်။နောက်တစ်ခုကကိုယ့်ကိုယ်ကိုဆုံးရှင်မှုနည်းလမ်းတွေကိုစင်းသားတယ်ရှာတယ်ပြီးလူတွေနဲ့ကျွန်တော်တို့မနေတာလူတွေဖြစ်လာတတ်တယ်တချို့တွေကကြတော့ကိုကိုကိုဒီလိုလုပ်တော့မလဲဆုံးဖြတ်ပြေးနေတယ်လို့ချင်းဒီစင်ကသားချင်းတွေကိုလိုက်ပြီးတွေ့ရလို့ပြောရဆိုတော့နှုတ်ဆက်တာမျိုးကြီးရှိတတ်တယ်နောက်ကိုတန်မိုးထားတဲ့ပိုင်ဆိုင်တဲ့ပစ္စည်းပေးပလိုက်တာမျိုးကြီးလုပ်လာတယ်ပြီးသူ့ရဲ့စိတ်ခံစားချက်ပေါ့နော်စိတ်သက်ကြတာလို့ စိုးရင်ဒီများလာတာတို့နောက်အရင်လုံးနေတဲ့အလုပ်တွေကိုစိတ်ဝင်စားမှုမရှိတော့တာတို့စိတ်တူတာကဘောဓာကြီးတာဖြစ်လာတတ်တယ်။တချို့ရကြတော့ဥမာစိတ်ကြဝင်လာဖြစ်နေတဲ့တရားပေါ်တော့စိတ်တက်ကြနေတယ်။ဒါပေမဲ့ရုပ်တရက်ပြန်ပြီးကောင်းသွားတဲ့အနေအထားမျိုးရောက်သွားတယ်။ဒါဖြစ်လို့ဆိုကိုယ့်ကိုယ်ကိုဒီလိုတခုခုလုံးလိုက်တော့မှလုံးဆုံးဖြစ်လာလို့ရှိရင်သူ့ရဲ့အပြုအမူတွေကရုပ်တရက်ကြောင်းလဲသွားတာမျိုးရှိတယ်။အရင်အရေးကြီးတဲ့အချက်ကတော့ကိုယ့်ကိုယ်ကိုအဆုံးစီရင်နေဆိုတာကကိုယ်ခံစားနေရတဲ့ပြဿနာကိုဖြေရှင်းမှုအတွက်မှန်ကန်တဲ့နီလာမဟုတ်ပါဘူးပေါ့နော်ဒါတော့ကျွန်တော်အဓိကပြောချင်ပါတယ်အဲ့လိုဂျင်းနဲ့ကျက်တဲ့ရောက်သွားတဲ့လူတယောက်ရဲ့အတွေးခေါ်ပြီးအချူနဲ့အမဲနှမျိုးပဲရှိရတယ်လောကကြီးမှာသူဆက်နေမလားမနေဘူးလားဒီလိုဆုံးဖြတ်ချက်ပဲရှိတယ်ဒီကြားရနေပြီးတခြားတင့်တော်မှန်ကန်တဲ့ဘယ်နီလာရှိမလဲဆိုတော့စဉ်းစားရကြက်နေတယ်အဲ့တော့ကိုယ်မှာအခက်အခဲကြီးရှိလာပြီလို့ရှိရင်ကိုယ်ပွင့်ဟတ်တိုင်ဝင်လို့ရတဲ့လူတွေကြီးကိုတိုင်ဝင်ပေးဖို့လိုပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ပဝင်းစင်နေတဲ့ဘယ်လိုမျိုးသူတို့ကိုဝိုင်းကူညီပေးတယ်လဲဆရာကြီး
ဒီနေဘမူတည်တာပေါ့နော်ဒီအဓိကကတော့စိတ်ချမ်းသာရေးတက်တနာရှိနေတယ်လို့ထင်ရင်ဒါမှလို့ရှိရင်ရှိနေကြတယ်ဆိုလို့ရှိရင်တကြွန်းသားလေသူတွေဒီမှာလိုအပ်တဲ့ကုသမှုတွေခံယူဖို့အတွက်ကိုတိုက်တွန်းနေပါတယ်စိတ်ချမ်းသာရေးတက်တနာမှုလို့လူတွေအတိမခံဘူးအဲ့ဒါကြောင့်မလို့နောက်တွန့်နေတဲ့ကုသမှုမခံဘူးဆိုလို့ရှိရင်နောက်ဆက်တဲ့တက်တနာပေါ်လာတယ်ဒါမျိုးဆိုလို့ရှိရင်ကျွန်တော်ကဖြေးမှကူညီပြီးတော့လိုအပ်တဲ့ကုသမှုတွေရဖို့အတွက်လုပ်ပေးတဲ့နဲ့နောက်ကျွန်တော်ပြောတဲ့အခက်အခဲတွေပါဆိုလို့ရှိရင်သူ့ကိုဒီချာအနားနေတဲ့ပံ့ပိုးမှုတွေပေးမယ်နောက်လူကျောက်ကပို့ဖို့အဲ့လိုမျိုးလက်တလောလုပ်ဖို့ပြုဖို့အနေထားရှိနေပြီဆိုရင်သူ့ကိုဖြောင်းမြပေးတာလို့ဒါစီပေးတာလို့ကျမ်းမာရေးဆောင်ဆောင်မှုတွေရောခေါ်သွားပေးတာလို့ကိုယ်လိုတဲ့အကူအညီပေးတာလို့အဲ့လိုမျိုးဖြေးမှပြီးကူညီပေးမယ်ဆိုလို့ရှိရင်တော့အတိုင်းအတာတစ်ခုဒါစီပေးနိုင်ပါ
ဟုတ်ကဲ့ကျေးဇူးများချင်ပါတယ်ဆရာ